ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့မှကျင်းပနေတဲ့ FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲမှာတော့ဩစတြေးလျနဲ့အင်္ဂလန်အသင်းတို့ဆီမီဖိုင်နယ်ကိုတက်သွားကြပြီဖြစ်ပါတယ်။ Brisbane မြို့မှာကစားခဲ့တဲ့အင်ရှင်ဩစတြေးလျနဲ့ပြင်သစ်တို့ရဲ့တတိယ Quarter Final ပွဲစဉ်မှာတော့ဩစတြေးလျအသင်းကပြင်သစ်ကို Penalty နဲ့အနိုင်ရသွားပါတယ်။အချိန်ပိုပြီးတဲ့အထိနှစ်သင်းစလုံးဂိုးမသွင်းနိုင်တာကြောင့် Penalty ကန်ကြတာမှာဩစတြေးလျက9ဂိုး6ဂိုးနဲ့အနိုင်ရသွားပါတယ်။ဒီပွဲမှာ penalty 10လုံးအထိကန်ခဲ့ရတာကြောင့်ဒါဟာ FIFA ကမ္ဘာဖလားသမိုင်းတစ်လျှောက်အမျိုးသားရောအမျိုးသမီးပြိုင်ပွဲနှစ်ခုစလုံးမှာအချိန်အကြာဆုံးကန်ရတဲ့ penalty အဖြစ်နဲ့စံချိန်တင်သွားပါတယ်။ဒါဟာ Australia အမျိုးသမီးအသင်းအတွက်တော့ကမ္ဘာဖလားဆီမီဖိုင်နယ်ကိုပထမဆုံးအကြိမ်တက်ရောက်တာဖြစ်ပါတယ်။စီနီမြို့မှာကစားတဲ့လက်ရှိဥရောပချန်ပီယံအင်္ဂလန်နဲ့ကိုလံဘီယာပွဲမှာတော့အင်္ဂလန်က2ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်။ကိုလံဘီယာက44မိနစ်မှာဂိုးအရင်သွင်းခဲ့ပေမဲ့ကိုလံဘီယာဂိုးသမားအမားကနေအင်္ဂလန်ကလော်ရင်ဟမ်ကချေပါကိုတကိုးပြန်သွင်းပြီးအနိုင်ကိုကိုတော့63မိနစ်မှာရူဆိုကသွင်းပေးခဲ့တာဖြစ်ပါတယ်ဆီမီဖိုင်နယ်ပွဲတွေကိုတော့လာမယ့်ဩဂုတ်လ15နဲ့16ရက်နေ့တွေမှာကစားကြမှာဖြစ်ပြီးစပိန်နဲ့ဆွီဒင်အင်္ဂလန်နဲ့ဩစတြေးလျလိုကစားကြမှာဖြစ်ပါတယ်ခင်ဗျာ